ကချင်ပြည်နယ်ဝိုင်းမော်မြို့ကခလာ58မှာ3ရက်သတိုင်ညအချိန်ပြစ်ခတ်တာတွေရှိနေပြီးတော့အနီးအနားကျေးရွာတွေမှာလက်နက်ကြီးကြားရောက်တာကြောင့်ဒေသခံတွေဟာညအခါမှာရွာမှာမနေရဲဘဲနဲ့တခြားမှာတင်းရှောင်အိတ်ဆန်နေကြပါတယ်။အချိန်ထဲမှာပဲဖားကန့်ဘက်မှာလည်းဗုဒ္ဓူးတွေက3နေရာလောက်မှာတိုက်ခိုက်တာတွေရှိနေပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေကိုတော့ကိုအောင်မြတ်သူပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ကချင်ပြည်နယ်ဝိုင်းမော့အခြေစိုက်ခလရ58မှာဒီလ2ရက်နေ့ကစတင်ပြီး4ရက်နေ့ညနဲ့5ရက်နေ့မနက်အစောပိုင်းအထိလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာတွေဆက်တိုက်ဆိုလိုဖြစ်ပွားခဲ့တာပါဒီလ4ရက်နေ့ညပိုင်းနဲ့5ရက်နေ့မနက်အစောပိုင်းအချိန်တွေကိုဝိုင်းမော့ဒေသခံတယောက်ကအခုလိုပြောပါတယ
်နေ့က4ရက်နေ့ညပိုင်းကစက်တနာရီတော့နဲ့လေရင်တန်ဝေးတယ်ဝေးပြီးမှဘုံးကန်နဲ့ဆက်ကြားတယ်ခဏတကြာနေ့နေ့ငင်းနဲ့ပြန်ပြစ်လိုက်ဖြစ်တာပဲလက်နက်ကြီးလက်ငယ်တွေတော့ဆက်တိုက်ကြတော့တာဒါနဲ့မိုးလင်းငန်းနာရီကြီးတော့ကြားနေကိုမငါဆိုရှစ်လေငါဆိုရှစ်လ
ေခလေး58ဟာဝိုင်းမော့မြို့အနီးမဒိန်ကြီးရွာမှာခြေစိုက်တာဖြစ်ပါတယ်ဒီလ29ရက်နေ့က KIA ကလာရောက်တိုက်ခတ်ခဲ့ပြီးဒီတိုက်ပွဲအတွင်းအပြန်အလှန်ပစ်ခတ်ကြရမှာလပန်ရွာကရွာသားတူလက်နက်ကြီးကြီးထိမှန်သေးဆုံးခဲ့ရပါတယ်ပြီးခဲ့တဲ့3ရက်နေ့ညပိုင်းပစ်ခတ်မှုမှာလပန်ရွာကနေအိမ်တစ်လုံးထိမှန်ခဲ့တယ်လို့အိမ်မွေးသိမ်းဆန်ချို့လည်းသေဆုံးခဲ့ပါတယ်ဝိုင်းမော့မြို့ကဒေသခံနောက်တူကတော့ညစဉ်ဆက်တိုက်ပစ်ခတ်မှုတွေဖြစ်နေတာကြောင့်လပန်ရွာသားတွေဟာညအချိန်မှာတခြားကိုရွှေ့ပြောင်းအိမ်နေကြကြောင်းနဲ့လက်နက်ကြီးကြီးတို့ဟာကိုဗစ်စင်တာနီးမှာကြားရောက်ကြောင်းပြောပါတယ
်။ညပိုင်းလိုဖြစ်နေတာကြာ58ကနေလမ်းပြတာလေ။အေးမင်းရောဟိုတနေ့ရောအဲ့ဟာဟိုကတံပေါ်ရွာမှာလည်းကြားတယ်ပြင်းရဲ့ဒီလို့ဒီမှာလည်းကြားတယ်ဟုတ်တယ်။အဲ့လပန်ကနေအိမ်နဲ့ပြည့်စီတယ်ဗျနော်။ကျွန်တော်ဝဲမော်မျိုးဒီမှာဟိုကကိုဗစ်စင်တာလေ။အဲ့ဒါပိုစစ်ဒူနာနဲ့ထားတဲ့နေရာမှာတော့ကြီးတယ်ကြားလာဆိုတော့တော်တော်ကြောက်နေရ။ဒီညနေတော့ပြစ်မှာမကြည့်ရောညနေလိုဖြစ်နေတာဟုတ်လားအဲ့လပံရွာကလူတွေကတော့အဲ့မှာမိုက်တော်ညကိုကြောက်တာအဲ့ဒါဒီဝဲမုံမြို့တိမှာရှိတဲ့ဇုံနေရုံမှာအဲ့မှာခေါ်ောင်းနေတဲ့မှာညဆိုရင်ဒီချင်းတော့ပြန်ပေါ်အဲ့လိုပေါ့
ဒီသကန်တွေကတော့ညပိုင်းပြစ်ခတ်မှုတွေဟာတပတ်သက်ပြစ်ခတ်နေခြင်းသာဖြစ်ကြောင်းပြောကြပေမဲ့တီးကြအတည်ပြုချက်တော့မရပါဘူး KIA ဘက်ကတော့အရင်လ29ရက်နေ့ညကခလရ58ကိုပြစ်ခတ်တက်ခဲ့ခဲ့တာရှိကြောင်းပြောပေမဲ့နောက်ရက်တွေမှာတော့တွားရောက်တက်ခဲ့ခဲ့တာမရှိဘူးလို့ VOA ကိုပြောဆိုထားပါတယ်ဝိုင်းမော်မျိုးနယ်ဘက်မှာဒီတက်ခိုက်မှုတွေရှိနေချိန်မှာပဲဒီလ၄ရက်နေ့ကဖားကန်မျိုးနယ်အတွင်းမှာလည်းနေရာ၃နေရာမှာတိုက်ခိုက်တာတွေဖြစ်ခဲ့ပါတယ်။ဖားကန်ဒေသခံတို့က၄ရက်နေ့ညပိုင်းက KIA နိုင်ရာတက်စကန်ကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာနိုင်ရာတက်စကန်ကလည်းပြန်လည်ပစ်ခတ်တာတွေရှိကြောင်းနဲ့လီဒိုလမ်းဘော်ကလဝါရွာမှာစစ်ကောင်စီတပ်ရဲ့စစ်ကြောင်းကို KIA ကတိုက်ခိုက်ခဲ့ကြောင်းအခုလိုပြောပါတယ
်။မင်းမတော်မင်းကစစ်ကောင်စီတပ်ကတော့မဟုတ်ဘူးကွာ။ကျားတော့ပြန်ရအဲ့ဒါလည်းဒီထုထည့်လိုက်လို့သူရမ်းပြစ်တယ်လို့ပြောတာ။ရှင်းနိုင်ခွဲချင်းချင်း။အဲ့ဒီ7မိုင်လောက်ကျတော့ဟိုလဝနားမှာဟိုကနားမှာတော့ဖြစ်သေးတယ်။ဒီကောင်းကိုပြန်ရခုန်ခိုက်တယ်လို့ပြော။အဲ့ဒီလဝအပေါ်မှာပေါ့ဒီကောင်းမိုင်းနဲ့လဝကြားမှာ
။၄ရက်နေ့ညနေ၄နိုင်လောက်ကလည်းဖားကန်းမျိုးနဲ့ကန်စီရွာဘက်မှာစစ်ကောင်စီတပ်ရဲ့စစ်ကြောင်းကို KIA ကတိုက်ခိုက်တာရှိကြောင်းဆက်ပြောပါရယ်။ဝိုင်းမော်နဲ့ဖားကန်းမျိုးနဲ့အတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအတီးပြချက်ရယူဖို့စစ်ကောင်စီနဲ့ KIA ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။